to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ28ရက်တောက်ချာညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းကီလိုမီတာ25 32 51နဲ့လိုင်းကီလိုမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်မကတော့စုမျက်မော်ပါအမေရိကန်သမ္မတရဲ့လောက်ရဟာနိုင်ငံလုံခြုံရေးကိုထိခိုက်လာတဲ့အတွက်ဒီမိုကရက်တွေဘက်ကတခြားရွေးစရာလမ်းမရှိဘဲတရားစွဲဖို့စုံစမ်းမှုစတင်ခဲ့ရတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။လာမယ့်နှစ်အတွင်းမှာအမေရိကန်မှာခြေကျနေထိုင်ခွင့်ပြုမဲ့ဒုက္ခတွေအရေအတွက်ကိုစမိုင်းမှာအနေဆုံးအရေအတွက်ထိရှော့ချဖို့အတွက်အင်ဂျီရောကအဆိုပြုထားပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ချိန်ညားပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညာအတွက်ထိတက်ရောက်သတင်းလှော်တွေကတော့အမေရိကန်သမ္မတကိုအရေးယူစုံစမ်းမှုတွေလုပ်ဖို့အထိဖြစ်လာတဲ့အမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားဖုန်းဆက်သွယ်ပြောဆိုမှုမှာဘလို့စုံစမ်းစစ်ဆေးမှုတွေဖြစ်လာနိုင်ပါတယ်
The complaint states that the White House tried to lock down all records of the call, especially the word-for-word transcript.
အောက်လက်တော်ဥက္ကဋ္ဌနန်စီဘလူးစီပြောသားတာပါဒီသတင်းနောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်မြန်မာနိုင်ငံသတင်းတွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တချို့နေရရင်းကိုပြန်လာနေကြပါပြီကချင်ပြည်နယ်မြစ်ကြီးနားမြို့မော်ဖောင်းကျေးရွာမှာတော့မွေးဆေးဖြတ်တဲ့စင်တာကိုအရွက်ဝက်လက်နက်ကင်တွေဝင်ပြီးစစ်ဆေးပါတယ်2019ရွှေဝါရောင်တန်ခါလှုပ်ရှားမှုကတော့ဒီကနေ့12နှစ်တင်းတင်းပြည့်သွားပါပြီအရက်သားဆိုးရတက်လာပြီးမယ်စစ်အာဏာရှင်အငွေ့အသက်တွေကျန်နေသေးတယ်ဆိုပြီးဥဆောင်တန်ခါတော်တွေကမိတ်လိုက်ပါတယ်ဒီလိုမျိုးထိတ်တဲရောက်သတင်းလှော်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတရဲ့လောက်ရဟာနိုင်ငံလုံခြုံရေးကိုထိခိုက်လာတဲ့အတွက်ဒီမိုကရက်တွေဘက်ကတရားစွဲဖို့စုံစမ်းမှုစတင်ခဲ့ရတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကပြောကြားလိုက်ပါတယ်။ဒီမိုကရက်ပါတီဘက်ကနေသမ္မတဝင်အရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းမှုအတွက်ယူကရိန်းသမ္မတကိုပြောခဲ့တာကအမျိုးသားလုံခြုံရေးကိုထိခိုက်တဲ့ကိစ္စဖြစ်လို့တခြားရွေးစရာလမ်းမရှိဘဲတရားစွဲနိုင်ဖို့စတင်စုံစမ်းရတာဖြစ်တယ်လို့နန်စီပလိုစီက MSNBC သတင်းဌာနနဲ့ဒီကနေ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားသွားပါတယ်။2020သမ္မတရွေးကောက်ပွဲမှာနိုင်ငံခြားအစိုးရတစ်ခုကဝင်းဆွတ်ဖက်အောင်လို့သမ္မတထရမ့်ကသူ့သမ္မတရာထူးကိုအတုံးချဆောင်ရွက်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတော်တော်များများစီကရတဲ့အချက်လက်တွေနဲ့အမည်မဖော်လိုသူတဦးကထောင်လန်းရေးစစ်ဆေးရေးမှုချုပ်ကိုအတွင်သတင်းပေးတိုင်ကြားခဲ့တာပါ။ယူကရိန်းရေနံကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ရဲ့သားအပေါ်စုံစမ်းဖို့သမ္မတဒေါ်နယ်ထရမ့်ကယူကရိန်းသမ္မတကိုဖုန်းဆက်သွယ်တိုက်တွန်းခဲ့ပြီးတဲ့နောက်အဲ့ဒီဆက်သွယ်ပြောကြားမှုတွေမပေါက်ကြအောင်လဲအင်မြူရောကဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့တိုင်ကြားချက်ထဲမှာဖော်ပြထားပါတယ်။အတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောင်လိုင်းရေးကော်မတီမှကြားသာပြင်းနေတဲ့ကောင်ကကြားနာခဲ့ပါတယ်။အမျိုးသားထောင်လိုင်းရေးယာယီညွှန်မှုဂျိုးဆက်မကွာယာကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာမှတိုင်ကြားတဲ့ကိစ္စကသမ္မတလုတ်ပိုင်ခွင့်နဲ့ဆိုင်နေတယ်လို့သူယုံကြည်တဲ့အတွက်လွှတ်တော်ကိုအတိမပေးတာဖြစ်တယ်လို့ယာယီညွှန်မှုကပြောသွားပါတယ်။လွှတ်တော်ကြားနာပွဲတချို့တဝက်ကိုရုပ်သံပေါ်မှာကြီးခဲ့တယ်လို့ဆိုတဲ့သမ္မတကအောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့လောက်ရကတိုင်းပြည်ကိုတိုက်ခါကြစီတယ်လို့တုံ့ပြန်ပါတယ်။ယူကရိန်းသမ္မတတင်းနဲ့သူဆက်သွယ်ပြောခဲ့မှုမှအမှားလုံးဝမရှိခဲ့ကြောင်းနဲ့ထောင်နိုင်ရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်နဲ့အဖွဲ့ကလောက်ကြံဇလန်းတွေဖန်တီးနေတာဖြစ်တယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
မဂ္ဂမချေချနေထိုင်ခွင့်ပြုမဲ့ဒုက္ခသည်ရေအတွက်18,000အထိရှော့ချလက်ခံဖို့အင်ဂျီတော်ကအဆိုပြုလိုက်ပါတယ်။ဒီရေအတွက်ဟာအမေရိကန်သမိုင်းမှာဒုက္ခသည်အ ਨੇ ဆုံးလက်ခံတဲ့ပမာဏဖြစ်မယ်လို့လည်းအမေရိကန်နိုင်ငံသားဌာနကကြေညာရေးနေမှာပြောပါတယ်။အစိုးရအနေနဲ့ဒီတိုင်းဆက်သွားနိုင်မယ်ဆိုရင်တော့2020ခုနှစ်ဟာသမ္မတထရမ့်အစိုးရလက်ထက်ဒုက္ခသည်တွေကိုအသီးစွာရှော့ချလက်ခံတဲ့တတိယမြောက်နှစ်ဖြစ်ပါလိမ့်မယ်။ခုနောက်ဆုံးကြံပြလာတဲ့ဒုက္ခသည်လက်ခံမဲ့အရေးအတွက်ကတော့တင်ပြချက်အဆင့်သာရှိပါသေးတယ်။ဒီကိစ္စကိုလာမဲ့သတင်းပတ်ထဲမှာကွန်ဂရက်နဲ့တိုင်ပင်ဆွေးနွေးပြီးရင်တော့ဒီသမ္မတရဲ့ဆုံးဖြတ်ချက်ဆိုတဲ့အင်ဗီရောရဲ့ဆုံးဖြတ်ချက်ထွက်လာမယ်လို့အစိုးရအစင်းမြင့်တာဝန်ရှိသူတူကအင်ဗီရောကနေတယ်လီဖုန်းကတဆင့်သတင်းတောက်တွေကိုကြားသာရင်းနေမှာပြောပါတယ်။သမ္မတထောက်မှအစိုးရတနည်းပြည့်အုပ်ချုပ်ခဲ့တဲ့2018ဘဏ္ဍာရေးနှစ်မှာတော့ဒုက္ခသည်4,000ခွဲအများဆုံးလက်ခံဖို့တတ်မှတ်ခဲ့ပေမဲ့2,492ဦးသာလက်ခံခဲ့တာပါ။စက်တင်ဘာလကုန်မှာကုန်ဆုံးမဲ့2019ဘဏ္ဍာရေးနှစ်မှာတော့ဒုက္ခသည်3,000လက်ခံဖို့ရထားတာဖြစ်ပြီးတော့2,992ဦးလက်ခံထားပြီလို့အမေရိကန်နိုင်ငံသားရေးဌာနရဲ့သတင်းချက်လက်တွေမှာဖော်ပြပါရတယ်။1980ခုနှစ်မှာစတင်ခဲ့တဲ့ဒုက္ခသည်လက်ခံရေးအစီအစဉ်အရင်အစိုးရရဲ့လက်ထက်မှာတော့ဒုက္ခသည်6,000ကနေ9,000အထိအများဆုံးလက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပေါ်အစိုးရရဲ့ပြုမှုဆောင်ရွက်ပုံတွေတိုးတက်မှုရှိတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းလွဲနေပြီလို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အခြေခံမတ်ဂရင်းကABCရုပ်သံနဲ့တွေ့ဆုံပြီးမြန်မာမှာဝေဖန်သွားပါတယ်။ဒုက္ခဒေရီနဲ့တိုင်းရင်းသားတွေရဲ့အခြေခံရပိုင်ခွင့်တွေကိုညှင်းပယ်န င်ကြားလို့ခေါ်ဆိုရာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့အမေရိကန်ပြည်ထောင်စုဘက်ကဆက်ဆွဲတယ်လို့ဒုက္ခသည်တွေအပေါ်မျိုးဖြုတ်တပ်ဖြတ်မှုလုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတာမဟုတ်တဲ့အကြောင်းညှင်းဆိုထားပါတယ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းစစ်ဆေးနေတယ်လို့အရေးယူအပြစ်ပေးနေတယ်လို့လည်းပြောထားပါတယ်ထရမ့်အစိုးရအနေနဲ့မြန်မာကောင်းဆောင်တွေကိုထပ်ပြီးဖိအားပေးဖို့လိုမလားဆိုတဲ့မေးခွန်းကိုတော့မာဂရင်းကပြန်လည်ဖြေဆိုဖို့ညှင်းဆန်သွားပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့သဘောထားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းအတိအကျအခိုင်အမာပြောပြီးဖြစ်တဲ့အကြောင်းဒါပေမဲ့လည်းအတင်းချက်ဖိအားပေးမှုတွေဆက်လုပ်နေရင်မြန်မာနိုင်ငံမှာပြောင်းနေလာတဲ့အရသာအုပ်ချုပ်ရေးအပေါ်ထိခိုက်မှာနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်တွန်းပို့လိုက်တယ်လို့ဖြစ်မှာကိုအမေရိကန်အရာရှိတွေတော်တော်များများကစိုးရိမ်နေတဲ့အကြောင်းမတ်စ်ဂရင်းက ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းကမ်းမှပြောကြားသွားခဲ့ပါတယ်
တရုတ်နိုင်ငံအနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့ဆန္ဒရှိတယ်လို့တရုတ်နိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုအသစ်တွေမတိုင်ခင်နှစ်ဖက်စလုံးကအပြုသဘောဆောင်တဲ့လက္ခဏာတွေကိုပြသနေတယ်လို့သူကပြောပါတယ်။နှစ်ဖက်စလုံးအနေနဲ့တစ်ဖက်နဲ့တစ်ဖက်ထိခိုက်စေမယ့်ပြောဆိုမှုတွေလုပ်ရက်တွေကိုလျှော့ပြီးပို့ပြီးတော့အပြုသဘောဆောင်တဲ့လုံဆောင်ချက်တွေလုပ်နိုင်ဖို့မျှော်လင့်ကြောင်းတကယ်လို့အဲ့လိုလုပ်နိုင်မယ်ဆိုရင်ဆွေးနွေးမှုတွေရှေ့ဆက်နိုင်မှာဖြစ်လို့ရလက်ကောင်းတွေကိုလည်းရရှိလာမှာဖြစ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကခြားတော်ရင်းကညွှန်မြေမှာပြောလိုက်ပါတယ်။ဒါပြင်တရုတ်ကုန်ပစ္စည်းများပြားကိုအမေရိကန်ကကုန်သွယ်ကုန်ကင်းလုတ်ခန့်ပေးလိုက်တာကိုလည်းသတိပြုမိတယ်လို့သူကဆက်ပြောပါတယ်။နိုင်ငံအစင်းမြေကုန်သွယ်ရေးဆွေးနွေးမှုတွေကိုလာမယ့်အောက်တိုဘာ13ရက်နေ့မှာပြန်လည်စတင်ဖို့စီစဉ်ထားတာဖြစ်ပါတယ်။နောက်ပါစလုံးကအပြုသဘောဆောင်တယ်လို့တရုတ်နိုင်ငံသားဝန်ကြီးကပြောနေပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာမျှတတဲ့ကုန်သွယ်ရေးကတိကဝတ်တွေချိုးဖောက်နေတယ်ဆိုပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့အင်္ဂါနေ့ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11695 9.32 kHz 9300ည9.51 kHz 9885တို့ချင်းစနေတနင်္ဂနွေမှာဖိုင်းနိုင်မီတာ190 kHz 1500ကနေပြောထုတ်လည်နေပါရှင
်။သောက်ဆန်နေရတဲ့နိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ညင်ပေးနေပါတယ်။အီရန်နိုင်ငံကဂျူလိုင်လတည်းကဖမ်းဆီးထားတဲ့ဗြိတိန်အလန်တီရေနံတင်သင်းမော့ဟာအီရန်ဘန်ဒါအာဘတ်စိတ်ကန်းကနေထွက်ခွာပြီးတော့နိုင်ငံကရေပိုင်နဲ့တဲကိုဥတီခုံမောင်းသွားနေပါပြီ။စတန်နာအင်ပါရိုလို့နာမည်ပေးထားတဲ့ရေနံတင်သင်းမော့ကိုရေချောင်းဥပဒေတွေချိုးဖောက်တယ်လို့ဆိုပြီးခုမိုစီလက်ကြားနာမှာဂျူလိုင်လတုန်းကဖမ်းဆီးခဲ့တာပါဗြိတိန်ပိုင်ဂျီဘရော့တာကမ်းလွန်မှာအီရန်ရေနံတင်တင်မော့တစ်စင်းကိုဖမ်းဆီးခဲ့ပြီးတရင်းနှစ်ပတ်အကြာမှာပဲဗြိတိန်အလန်တင်ရေနံတင်တင်မော့ကိုဖမ်းဆီးတာဖြစ်ပါတယ်အဲ့ဒီအီရန်တင်မော့ကိုတော့ဩဂတ်လတွေကဂျီဘရော့တာအာဏာပိုင်တွေကပြန်လွှတ်ပေးခဲ့ပါတယ်အီရန်ဘက်ကနေလက်တုံ့ပြန်တဲ့အနေနဲ့ဗြိတိန်အလန်တင်တင်မော့ကိုဖမ်းဆီးခဲ့တာမဟုတ်ဘူးလို့တော့အီရန်အစိုးရကပြင်းပြင်းထန်ထန်ညှင်းဆန်ခဲ့ပါတယ်ဗြိတိန်ရေနံအလန်တင်ထားတဲ့ရေနံတင်သင်းမော့ကိုအီရန်ကအခုပြန်လွှတ်ပေးလိုက်ပေမဲ့ဒီသင်းမော့ချိုးဖောက်ခဲ့တယ်ဆိုတဲ့အမှုတွေကိုဆက်ပြီးတော့စုံစမ်းဖို့အမှုကိုတော့ဖွင့်လာစေဖြစ်တယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ဒီသင်းမော့ကိုပိုင်တဲ့ဆွီဒင်ကုမ္ပဏီကတော့သင်းမော့ပြန်လွှတ်ပေးဖို့အီရန်နဲ့ညှိနှိုင်းခဲ့ခြင်းမရှိသလိုသူ့ရဲ့သင်းမော့သားတွေအပေါ်တရားစွဲထားသလားဆိုတာကိုလည်းမသိဘူးလို့ပြောပါတယ်ရှင်
။အိန္ဒိယနဲ့ပါကစ္စတန်ကောင်းဆောင်တွေကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့မိန်ကောပြောတဲ့အခါမှာထင်မှတ်မှုတွေမြင့်တက်နေတဲ့ဂျမ္မူးနဲ့ကက်ရှမီးယားရေးကိစ္စတွေကိုအဓိကလေးပေးပြီးတော့ဆွေးနွေးလာနိုင်ဖို့ရှိပါတယ်။ဒီတဲ့အဲ့ဒီဒေသမှာကြီးမားတဲ့ကပ်ဘေးကြီးမဖြစ်ခင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့တုံ့ပြန်နိုင်ဖို့ပါကစ္စတန်ဝန်ကြီးတို့အမရန်ခမ်းဘက်ကမျှော်လင့်ထားတယ်လို့လည်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ခိုရရှိက VOE ကိုပြောပါတယ်ကက်ရှမီးယားဒေသဟာဒေသတွေမှာဆယ်စုနှစ်နဲ့ချီပြဿနာတွေပေါက်ကွဲလူနီးနီးဖြစ်ပွားခဲ့တဲ့နေရာဖြစ်ပြီးတော့1948ခုနှစ်ကဘရင်လက်အောက်ကလွတ်လပ်ရပြီးတဲ့ကစပြီးတော့ကက်ရှမီးယားအရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားမှလည်းအချင်းချင်းစစ်ဖြစ်ပွားခဲ့တာပါအိန္ဒိယနိုင်ငံကဂျမ္မူးနဲ့ကက်ရှမီးယားဒေသကိုပြီးခဲ့တဲ့ဩဂတ်စ်လ9ရက်နေ့ကကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်လည်ရုပ်သိမ်းလိုက်တာကနေဒေသတွေမှာလုံခြုံရေးအရနေနေတာတွေနဲ့ဆက်သွယ်ရေးဖျက်တောက်လိုက်တာတွေဖြစ်လာခဲ့ပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနိုင်ငံသားမှလည်းစိုးရိမ်စရာကောင်းလောက်အောင်တင်းမာမှုတွေဖြစ်ပေါ်ခဲ့တာပါအမေရိကန်သမ္မတပါဝင်ကမ္ဘာနိုင်ငံခေါင်းဆောင်တွေကတော့ပြဿနာကိုပြည်လည်ပြဖို့အတွက်ဆွေးနွေးမှုတွေလုပ်ဆောင်ကြဖို့ကိုနိုင်ငံလုံးကိုတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်အိမ်နောင်စုတွေကြားဆင်းရဲချမ်းသာကွာဟမှုဟာနှစ်ပေါင်း50အတွင်းမှာကွာဟဆုံးဖြစ်တယ်လို့အမေရိကန်သံတမန်ဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြနေပါတယ်။ခြားသာပြည်နှစ်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရဝင်ငွေမညီမျှမှုဟာ2018ခုနှစ်ကထက်2018ခုနှစ်မှာတိတိကျကျမြင့်တက်ခဲ့ပါတယ်။ချမ်းသာတဲ့ကယ်ရိုးတန်းဒေသတွေမှာဝင်ငွေမမျှတမှုကအထူးသဖြင့်ဖြစ်ပါတယ်။ပြည်နယ်၉ခုဖြစ်တဲ့ Alabama, Arkansas, California, Kansas, Nebraska, New Hampshire, New Mexico, Texas နဲ့ Virginia ပြည်နယ်တွေမှာလည်းဝင်ငွေကွာဟမှုကကြီးမားပါတယ်။တနိုင်ငံလုံးခြုံကြည့်ရင်တော့ California, Connecticut, Florida, Louisiana နဲ့ New York ပြည်နယ်တွေအပြင် Washington မြို့တော်နဲ့ Puerto Rico တို့မှာဝင်ငွေမမျှတမှုကပိုပြီးတော့မြင့်မားပါတယ်။ဝင်ငွေကွာဟမှုအနည်းဆုံးပြည်နယ်တွေကတော့ Utah, Alaska, Iowa, မြောက်ဒကိုတာနဲ့တောင်ဒကိုတာပြည်နယ်တွေဖြစ်ပါတယ်။အလေအလတ်ဝင်ငွေရှိတဲ့အိမ်နောက်စုတစ်ခုရဲ့ဝင်ငွေဟာတစ်နှစ်ကိုဒေါ်လာ62,000လောက်အထိများလာခဲ့ပေမဲ့ဝင်ငွေများတဲ့မိသားစုနဲ့ဝင်ငွေနည်းတဲ့မိသားစုတွေကြားမှာဝင်ငွေဟာကွာဟနေစေဖြစ်ပါတယ်။ Trump အစိုးရက2018ခုနှစ်မှာဝင်ငွေကွန်ရှော့ပေးခဲ့တာကချမ်းသာသူတွေရဲ့ဝင်ငွေပိုများအောင်လို့အထောက်အကူဖြစ်စေတယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်
။ Saudi Arabia နိုင်ငံကနိုင်ငံကကဘာလဲခီးသွားလုပ်ငန်းကိုပထမဆုံးအတင်ဖြစ်နေဖွင့်ပေးလိုက်ပါတယ်။ Saudi နိုင်ငံဘက်ကအခုလိုဖွင့်ပေးလိုက်တာဟာသူတို့အနေနဲ့ရေနံကနေရတဲ့တိုင်းပြည်ဝင်ငွေအပေါ်မိခိုနေရတာကိုရှော့ချဖို့အတွက်ဖြစ်တယ်လို့တော်မင်းများကရှုမြင်နေကြပါတယ်။ Saudi နိုင်ငံအနေနဲ့သူတို့နိုင်ငံကိုပြည်ဝင်ခွင့်ဗီဇာလျှောက်ထားနိုင်မဲ့နိုင်ငံ49နိုင်ငံကိုဒီကနေ့မှကြီးညာသွားဖို့ရှိပါတယ်။ဒါပြင်သူတို့ရဲ့ခီးသွွားလုပ်ငန်းစီမံကိန်းအစိပ်ပိုင်းတစ်ရက်အနေနဲ့မြို့သူမြို့ကပါလဲခီးသွွားတွေရဲ့ဝတ်စားဆင်မှုနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေတွေကိုလည်းရှော့ပေးလိုက်ပါတယ်ခင်ဗျာ
။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့စုံစမ်းမှုတွေလုပ်မဲ့အထိဖြစ်လာခဲ့တဲ့အမေရိကန်နဲ့ယူကရိန်းသမ္မတတို့ကြားဖုန်းဆက်သွယ်ပြောဆိုမှုရဲ့ကိစ္စအတွင်းလူတယောက်ရဲ့တိုင်ကြားချက်အပြင်းမထွက်ရအောင်လို့အစောပိုင်းသူဟန်တားခဲ့တာဟာတော့ဥပဒေပေါင်းတွင်းကလုပ်ခဲ့တာဖြစ်တယ်လို့အမေရိကန်မျိုးသားထောက်လှမ်းရေးဌာနယာယီညွှန်ကြားရေးမှူးဂျိုးဆပ်မက်ကွာယာကကြာသပတေးနေ့ကပြောဆိုလိုက်ပါတယ်။လာမယ့်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာမဲ့သူတဦးနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကူညီလှုပ်ဆောင်ပေးဖို့သမ္မတထရန့်ကယူကရိန်းသမ္မတကိုဖုန်းနဲ့ဆက်သွယ်ပြောခဲ့တာကိုအတွင်းလူတယောက်ကတိုင်ကြားခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့မစ္စတာမက်ကွာယာကြာသပတေးနေ့ကအောက်လွှတ်တော်မှာအစစ်ဆေးခံပြီးထွက်ဆိုခဲ့တာပါ။နောက်တစ်ဆင့်လွှတ်တော်မှာဘလို့စုံစမ်းစစ်ဆေးမှုတွေဖြစ်လာမလဲဆိုတာကိုတော့ VOA ရဲ့လွှတ်တော်ဆရာသတင်းတောက်ကက်သရင်းဂျစ်စတင်ပေးပို့ထားတဲ့သတင်းဆောင်ပါကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်။
သမ္မတထရမ့်နဲ့ယူကရိန်းသမ္မတဇလန်စကီတို့ဖုန်းဆက်စကားပြောခဲ့တာမှာစိုးရိမ်စရာအကြောင်းအရာတချို့ပါနေတဲ့အကြောင်းအတွင်းလူတယောက်ရဲ့တိုင်ကြားချက်ကိုအမေရိကန်ပြည်သူတွေသိလာရတာနဲ့အမျှဒီကိစ္စအသေးစိတ်ကိုအင်ဂျီရောကဖုံးကွယ်ထားတယ်ဆိုရဲဆွဆွဲပြောဆိုမှုအပါအဝင်သမ္မတအပေါ်မေးခွန်းတွေထွက်လာခဲ့ပါတယ်
။ The complaint states that the White House tried to lock down all records of the call.
ဒီဖုန်းပြောဆိုမှုနဲ့ပတ်သက်တဲ့မှတ်တမ်းအားလုံးကိုဖုံးကွယ်ဖို့အထူးသဖြင့်ပြောတဲ့စကားလုံးတိုင်းအတိအကျမထွက်အောင်အင်ဂျီရောကစူးစမ်းခဲ့တဲ့အကြောင်းဒီတိုင်ကြားစာထဲမှာပါပါတယ်။ဒါကြောင့်လေတိုင်ကြားသူကဒီဖုန်းပြောမှုရဲ့အရေးပါမှုအတိတ်နဲ့ကိုအင်ဂျီရောကကောင်းကောင်းနားလည်ထားတယ်လို့ယူဆစရာဖြစ်ခဲ့တာပါ။
အလုတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားတာပါဒီမိုကရက်အလုတ်တော်အမတ်တွေကတော့အမျိုးသားထောက်လှမ်းရေးအကြီးအကဲကိုတိုင်ကြားချက်ဖုံးကွယ်မှုနဲ့တရားရင်ဆိုင်ရနိုင်တယ်ဆိုပြီးချိန်ချောက်ပြောဆိုခဲ့ကြပါတယ်အလုတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကအခုလိုပြောပါတယ
် By law the whistleblower complaint whichbrought this gross misconduct to light
ဒီမလာရဲ့မာယုံလုဆောင်မှုကြီးကိုတိုင်ကြားလာတဲ့ပုံမှာဥပဒေအရဆိုရင်တော့ဒီကော်မတီကိုလွန်ခဲ့တဲ့သတင်းပတ်တွေကလည်းတင်ပြတင်ပါတယ်ခင်ဗျားလူညင်ချိုင်းမှုကိုယ်တိုင်ကဥပဒေတိုင်ရှင်းရှင်းလင်းလင်းတင်ပြတင်ပါတယ်အခုတော့ဒီလိုမဖြစ်ခဲ့ဘူးလေ
မစ္စတာမကွာယာကတော့မကြုံဆူဖြစ်လာတဲ့အခြေအနေတစ်ခုအောက်မှာလူအနေနဲ့သမ္မတရဲ့တရားဝင်အခွင့်အရေးကိုလေးစားရတယ်လို့ပြောပါတယ
် We're advised that much of the information the complaint was in factSubject to executive privilege.
တိုင်ကြားသမှာပါတဲ့ချဲ့လေတို့များကသမ္မတကိုပေးထားတဲ့အုပ်ချုပ်ရေးဆိုင်ရာအထူးခံစား권ကိုသွားဆွတ်ဖက်တယ်လို့ဖြစ်နေပါတယ်။ဒါဟုတ်ပဲဖြတ်နိုင်တဲ့လုပ်ပိုင်권မျိုးကျွန်တော်မှမရှိပါဘူး။ဒါကြောင့်အသေးစိတ်ချဲ့လေတွေကိုကျွန်တော်ချက်ချင်းမထုတ်ပြန်ပါဘူး။
တိုင်ကြားတဲ့သူဘက်ကလုတ်တင်တာကိုလုတ်ခဲ့တယ်ဆိုတာကိုသူလက်ခံပေမဲ့ဒီကိစ္စကိုစိုးရိမ်စရာတစ်ခုအနေနဲ့တော့မစ္စတာမကွာယာကမကင်တွယ်ခဲ့ပါဘူး။တိုင်ကြားချက်နဲ့ပတ်သက်လို့သမ္မတနဲ့စကားပြောဖြစ်ခဲ့ပါသလားဆိုတော့ဒီမိုကရက်အောက်လွတ်တော်အမတ် Jim Himes ရဲ့အမေကိုတော့ Mr. McGuire ကအခုလိုဖြေပါတယ
် My conversations with the president because I'm the director of national intelligence are privileged and it would be inappropriate
ယူရတော်လိုက်ခြင်းကြိုင်မှုတယောက်အနေနဲ့သမ္မတနဲ့ဆွေးနွေးပြောဆိုမှုတွေကအထူးခွင့်ရေးပါသမ္မတနဲ့ဆက်ဆံရေးထောက်လှမ်းရေးဆိုင်ရာကိစ္စတွေမှာထိခိုက်နေတာကြောင့် အမေရိကန်သမ္မတတယောက်နဲ့ဘယ်လိုပြောဆိုဆွေးနွေးမှုကိုမှထုတ်ပြောဖို့ကျွန်တော်တို့မသိတော့ပါဘူ
းသမ္မတကတော့အခုတိုင်ကြားချက်ကသူ့ကိုနိုင်ငံရေးအရာတိုက်ခိုက်ကြလို့ဆိုပါ
တယ်
ဒါမဲ့ရွေးကောက်ပွဲမှာသူတို့ရှုံးတော့မှသိလို့ဒီမိုကရက်တွေအခုလိုလုံနေကြတာပါ
အလုတ်တော်လူနည်းစုကောင်းဆောင် Kevin McCarthy တို့လို Republican အမတ်တွေကလည်းတမရပြောတာကိုထောက်ခံကြပါတယ
် What in this case rises to impeachment? This is a president of the United States that had a conversation with a leader
ဒီစားကတမရကိုရေးကြီးဖို့ထိပါပြောစရာရှိလို့လေဗျာ Megan တမရတယောက်ကတခြားတိုင်းပြည်ကခေါင်းဆောင်တယောက်နဲ့စကားပြောတဲ့ကိစ္စအခုလိုဖြစ်တဲ့အခြေအနေမျိုးဘယ်တမရမှမကြုံဘူးပါဘူး
စုံစမ်းစစ်ဆေးမှုတွေလုပ်ပြီးသမရကိုဘယ်လိုပုံမှန်တွေနဲ့အရေးယူမလဲဆိုတာကိုအောက်လွတ်တော်မှာမဲခွဲဆုံးဖြတ်ကြရမှာပါ။အောက်လွတ်တော်ဥက္ကဋ္ဌနန်စီဘလူးစီကတော့ဒါကိုအလောတကြီးမလုပ်သင့်တဲ့အကြောင်းသတိပေးပါရယ်
။ There are some in our caucus who think let's just have an impeachment. No, we have to have an inquiry to further
ဒီမှာတချို့ကသမရကိုအရေးယူဖို့ဆိုတာတော့ပဲတွေးတာရှိပါလေ။ဒီလိုနဲ့မရပါဘူး။ခိုင်မာတဲ့အချက်လက်တွေစုဆောင်းပြီးစုံစမ်းစစ်ဆေးရမှာပါ။ဆုံးဖြတ်ချက်ခက်မြန်မြန်ချစရာမလိုပါဘူး။ကျမတို့ဟာတနည်းအားဖြင့်အဆုံးဖြတ်ပေးရမယ်သူတွေဖြစ်လို့ပါပဲ
။အောက်လွတ်တော်ဒီမိုကရက်အမတ်အများပြားကတော့2020သမရရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေတရားဝင်စတင်ပေမဲ့၈နှစ်ဖေဖော်ဝါရီလမတန်ခင်ဒီနှစ်ကုန်ပိုင်းလောက်မှာအခုကိစ္စကိုမဲခွဲဆုံးဖြတ်ချင်ကြတဲ့အကြောင်းပြောနေကြတာပါရှင်
။မက်ခင်ဖြူထွေးပါရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ပြပေးခြင်းပါတယ်။ရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ပခန့်ကြီးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်သွားပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေအနေနဲ့စခန်းထဲမှာစားဝတ်နေရအခက်အခဲရှိလာလို့လွန်ခဲ့တဲ့လပိုင်းတွေကနေစလို့သူတို့ရဲ့သဘောဆန္ဒအလျောက်မြန်မာနိုင်ငံဘက်ကိုအတုတ်လိုက်တချို့ပြန်လာနေကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့ကလည်းမွတ်စလင်26ဦးနှစ်နိုင်ငံနယ်ဆက်ဂျုံဆိုရေးစခန်းတွေကနေတဆင့်သူတို့ရဲ့ဆန္ဒအလျောက်နေရက်ကိုပြန်လာခဲ့ကြပါတယ်။စခန်းထဲမှာကြံခဲ့တဲ့အများစုကတော့တစ်ဖက်နိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေရန်ကိုကြောက်လို့မပြန်ရဲကြတာလို့နေရက်ပြန်သူတချို့ကပြောပါတယ်အခြေအနေအသေးစိတ်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတာနှစ်နှစ်လောက်ကြာလာခဲ့ပြီနော်စက်တင်ဘာ25ရက်နေ့ကမိမိတဘောဆန္ဒလျောက်ပြည်တွင်းကိုပြန်ဝင်လာတဲ့မွတ်စလင်ရွာသား26ယောက်ဟာလက်ရှိမောင်သောမြို့နယ်တွင်နေရရင်းမှပြန်လည်အခြေချနေထိုင်နေပြီဖြစ်ပါတယ်လက်ရှိဦးရှင်းကြကျေးရွာကပြန်လည်ဝင်ရောက်လာသူ73ဦးရှိနေပြီစာဝတ်နေထိုင်ရေးအခြေအနေကိုတော့ကျေးရွာအုပ်ချုပ်ရေးမှူးဦးဖီရက်ကအခုလိုပြောပါတယ်
ကျွန်တော်တို့ရွာကဘင်္ဂလားဒေ့ရှ်ကရောက်လာတဲ့လူကစုစုပေါင်း70ယောက်ရှိပါတယ်အခုရွာမှာကြည့်ပါသူတို့ဒီမှာအများစုနေနေရပ
ါချင်းရုပ်ပြင်ကျေးရွာမှာလည်းပြန်လည်ဝင်ရောက်လာသူ70ဦးရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားပြီးဒုက္ခတွေစကမ်းမှာစာဝတ်နေရေးခက်ခဲကြောင့်ပြည်တွင်းပြန်ဝင်လာရတယ်လို့နေရပြန်သူတူကပြောပါတယ်
မင်းရရောက်တော့ဘာရှိကြည့်ရနေလဲဟာသာဝေမီရဲ့ပညာရှိရှမာရီအဲ့ဒါကြောင့်လေအခက်ကြီးလို့ပြောလာတာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားသူတချို့နေရပြန်ချင်ပေမဲ့လည်းတစ်ဖက်နိုင်ငံကအကြမ်းဖက်ဖွဲ့စည်းရန်ကိုကြောင်းနေရတယ်လို့လည်းတခြားနေရပြန်သူချက်ယူပြင်ရွာသားတို့ကအခုလိုပြောပါတယ
်ဒီဘက်ကလည်းကျွန်တော်တို့အစရာကတော့ကျွန်တော်လာခံဖို့လည်းအဆင်ပြေရှိပါတယ်လာနေခံလဲလာခံနေပါတယ်ဒါဆိုမလာကြတာကတော့ကျောင်းဖော်ရကသူတို့ကြောက်နေတယ်လို့ပဲကျွန်တော်တို့ကြားရပါတယ်
လက်ရှိပြည်တွင်းပြန်ဝင်ရောက်လာသူတွေပါဝင်ဦးရှင်ကျကျေးရွာကျက်ရိုးပြင်ကျေးရွာကပ်ပကောင်းကျေးရွာညော့တောင်ကျေးရွာစတဲ့မွတ်စလင်ကျေးရွာတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းဒီအဖွဲ့ ICRC ကနေကူညီပေးထားတယ်လို့ကျက်ရိုးပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမင်းနိုင်ကဆိုပါတယ
်လက်ရှိရောမှာနေတဲ့လူပေါ်တော့အာဆီယံဒီကတော့ဖက်နေအခုသူတို့မနေရလာတာနဲ့စိတ်ချင်းလည်းမရဘူးအာဆီယံဆရာဖက်ဒီတဲ့ကလာမယ်စီကျွန်တော်တို့ပြင်ဖို့မယ်
ကျခိုင်းပြည်နယ်မောင်သောခရိုင်တွင်2018ခုနှစ်ဩဂုတ်လမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်သမ္မတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးဆောင်ရွက်မှုအတွင်းဒေသခံမူဆလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆွဲပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရနေရာစွန့်ခွာသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံဖို့အတွက်2018ခုနှစ်နှစ်ဆန်းပိုင်းကလေးကမြန်မာဆိုရကပြန်လည်စစ်ဆေးရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါ2019ခုနှစ်စက်တင်ဘာလဆန်းထီတော့မိမိစံစားလျောက်နေရပြန်လို့300နေပါရှိနေပြီသူတို့တွေဟာနေရရင်းမှာခြေချနေထိုင်ကြတယ်လို့လှဖိုးကောင်ကျူစုလက်ခံရေးစခန်းအထွေထွေအုပ်ချုပ်ရေးမှူးရုံးညွန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါတယ
်25ရက်နေ့26ရက်တော့ဟိုအနေနဲ့300လောက်တော့ရှိရောသူတို့သဘောဆန္ဒအလျောက်ခွင့်ပြုချက်တွေတောင်းပြီးတော့ဒီစခန်းကိုဝင်လာတဲ့လူတွေရှိရဆိုတော့သူတို့ဒီဘက်မှာသူတို့မီဒီယာရှိတယ်အဲသူတို့စုစုပေါင်းတွေရှိလို့ပြန်လာတဲ့လူတွေဖြစ်ပါတယ်သူတို့နေခဲ့တဲ့ရွာတွေကကြီးရောတာဝန်ငယ်လူကြီးရောအုပ်ချုပ်မှုတွေနဲ့သူတို့စုစုပေါင်းခြင်းတွေကသူတို့ဆက်သွယ်ပြီးတော့တခါလဲလာတာဖြစ်တဲ့အတွက်သူတို့နေထိုင်နေရာတွေကကြီးရောဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဲပြန်ပြီးတော့နေထိုင်ပါပဲ
Turut santanya wilayah latar itu, UEHRD ko, dia sungguh mian pelan lekang yelo ngampoi kali sisi lekang ini, lekang lu santanya anvika gusuk bibi, mula ni tanya ni yari ko, pusing pusing di lu sampai dulu le, nyama anak pun juga kapio bare. Bangladesh nengah perhatiin sangat tu, niya pelan yedo. Nyama ni Bangladesh nengah suyaru ni nengah ya ma, nengah tu bodo ni caya pelan lekang bodo. Natau sesi kuni jangan wahila, nuin balan le, natau sesi kuni ogulama sisi kebi me maumin kebabu. Nyama suyaga ro, tapi nengah ku tapi tuan tu dulu, Rohingya lu khosu dah lemah kebi me, turu turu niya pelan yedo. Bangladesh suya ne, nale musa jono lemah yedo lu sangi bi.
เสียงสุขะได้เปลี่ยนเลขาบุจูซานี่ล่ะอคูเฉินที่တော့မအောင်မြင်သေးပါဘူးခင်ဗျနိုင်ငံအိမ်မှာရှင်ဆက်ပြီးတော့ကချင်ပြည်နယ်ဘက်မှာတော့မြစ်ကြီးနားမြို့မော်ဖောင်းကျေးရွာမှာရှိတဲ့မူရစေးဖြတ်တဲ့စင်တာတစ်ခုကိုမနေ့မနေ့စောပိုင်းတုန်းကရဲဝင်းနဲ့တနက်ကင်ဆောင်သူတွေဝင်ရောက်စစ်ဆေးခဲ့ပါတယ်သူတို့မှာတော့တရဝင်းစစ်ဆေးပိုင်ခွင့်အထောက်အထားပါမလာဘူးလို့စင်တာတာဝန်ရှိသူတွေကပြောပါတယ ားပါတယ်
။မြချင်းနာမြို့မော်ဖောင်ကျေးရွာမှာရှိတဲ့အသက်တာသည်တမချန်းသာတင်တန်းကျောင်းကိုစက်တင်ဘာလ26ရက်နေ့မှာရဲတပ်ဖွဲ့၊မူရဲတပ်ဖွဲ့နဲ့အရဲဝန်းနဲ့တနက်ကင်ထားသူတွေကမနက်3နာရီဝန်းကျင်မှာဝင်ရောက်ရှာဖွေစစ်ဆေးခဲ့ပါတယ်။မနက်မိုးမလင်းချိန်မှာဘာအတွက်ရောက်လာမှန်းမသိပေမဲ့ကျေးရွာအုပ်ချုပ်ရေးမှူးပါတာကြောင့်တကားဖွင့်ပေးလိုက်တဲ့အခါမှာဝင်ရောက်စီးနင်းတဲ့ပုံစံနဲ့စစ်ဆေးခဲ့တယ်လို့ကျောင်းတာဝန်ခံဆရာဆိုင်ဖာကပြောပါတယ်။
ကျတော့ကြည့်ချင်တဲ့နေရာတွေကတက်တာတွေအခန်းတွေတရောက်မကြံအိယာလေးတွေအဲ့လိုနဲ့ဝင်စီးနှင်းချခွေတဲ့ပုံစံလုပ်သွားတာပါ။တို့ဘယ်လိုနဲ့လာရလဲ။ကျွန်တော်မေးတဲ့အချိန်တို့လည်းဘာမှကြည့်ကြကြမပြောဘူးပဲ။အဖွဲလေးလို့ပြောရင်လည်းတို့ကရေးမှုတွေကိုပဲတွေးချတာပေါ့။ရေးမှုတွေကိုမေးရင်လည်းတို့လည်းမသိဘူးကျွန်တော်တို့ခေါ်လို့လာခဲ့တာပါ။အဲ့လိုပဲကြောင်းနဲ့ကြောက်လွဲခဲ့တာပေါ့။
အခုဝင်ရောက်စစ်ဆေးခံရတဲ့တမချန်းသာတင်တန်းကျောင်းကကချင်ပြည်နယ်မှာရှိတဲ့အသင်းတော်အခြေပြုမူရစ်ဆေးဖြတ်တဲ့ကျောင်းတွေထဲကတစ်ခုပါ။ဒီကျောင်းကို2014ခုနှစ်အောက်တိုဘာလမှာဖွင့်ခဲ့တာဖြစ်ပြီးမူရစ်ဆေးဖြတ်သူတွေကိုကျောင်းမှာပဲနေထိုင်ဝင်ပြုပြီးတမချန်းသာတင်ပေးနေတာပါ။လက်ရှိအချိန်မှာမူရစ်ဆေးဖြတ်သူ125ဦးကိုလက်ခံထားတယ်လို့ကျောင်းတာဝန်ခံကပြောပါတယ်။ဝင်ရောက်စစ်ဆေးတဲ့အချိန်မှာကျောင်းလုံးကျုံကြီးအတွက်အသုံးပြုတဲ့စကားပြောဆက်တွေကိုတွေ့ရှိခဲ့တာကြောင့်ကျောင်းရဲ့စီကံထိန်းဆရာတအူးကိုဆက်သွေးဥပဒေပုံမှန်69နဲ့ရဲရရှိတအူးကအမှုဖွင့်ထားတယ်လို့ဆရာဆိုင်ဖာကပြောပါတယ်
။ကျွန်တော်ကတင်တန်းကျောင်းဆိုတော့ကျင်းအရပြန်နေကြမထွက်ပြေးအောင်ညကျင်းဆောင်ရတာဟုတ်။အဲတော့မူရစေဝါသမားတွေကိုပြုစုဆောင်ရှောက်တဲ့စံစာတင်ပေးနေရဆိုတော့သုံးတဲ့စကားပြောဆက်သေးလေးတွေကိုထောက်သွားမှဖွင့်ပြချက်မရတဲ့ကိုင်းနေဆိုပြီးမှတော့မှုဖွင့်ထားပါတယ်ကျွန်တော်တို့။
ကချင်ပြည်နယ်မှာအသက်အရွယ်မရွေးမူရစ်ဆေးဆွဲတဲ့ဒဏ်ကိုခံနေကြရတာကြောင့်ဒါကိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းနိုင်တာမရှိဘူးလို့ရပ်ဘက်အဖွဲ့တွေကဆိုပါတယ်။အသင်းတော်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကမူရစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးလှုံ့ဆော်နေချိန်မှာအာဏာပိုင်တွေကအခုလိုပြုမူခဲ့တာဟာအကြမ်းဖက်တဲ့လုပ်ရဖြစ်တယ်လို့ကချင်ပြည်နယ်လူမှုအကျိုးပြုအဖွဲ့တွေကပြောပါတယ်။စက်တင်ဘာလ26ရက်နေ့မနက်အစောပိုင်းကအသက်တာသည့်တပါကျန်းစာတင်တန်းချောင်းကိုဝင်ရောက်စစ်ဆေးရမှာပါလာတဲ့မော်ဖောင်ချေးရွာအုပ်ချုပ်ရေးမှူးဦးစိုးကျော်က
ကျွန်တော်တက်တီလိုက်ပြီးဖို့ပါဗျာခေါ်သွားတာဆွေထူးတော့မသိရှိဘူးဗျာ
အကျန်းဖတ်ဖို့အတွင်ဆောင်တဲ့ဝင်ရောက်ရှာဖွေမှုမျိုးနဲ့စစ်ဆေးခဲ့ပြီးတရားစွဲဆိုတဲ့အချိန်လေးထိမဖြစ်သင့်ပဲပြည်ပြည်လည်းလည်းပြောဆိုပြီးမှသာဆောင်ရွက်တင်တယ်လို့ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌလွန်ဆောင်ကပြောပါတယ်အခုဖြစ်စဉ်ပေါ်ကချင်ပြည်နယ်ဝင်ကြီးချုပ်အထိစာဖို့ဖို့အကြံပြုထားပြီးအချိန်လေးကိုစောင့်ကြည့်သွားမယ်လို့သူကဆိုပါတယ်
မွေးစဝါတက်တဲ့ဖန်တာကိုအနောက်အဆက်လာသေးတဲ့36တဲ့တုံ့ပြန်ဖြစ်နေလို့ကျွန်တော်ယူဆတယ်။လောလောဆယ်ဆယ်တို့ဒီချင်းချင်းရဆိုးရဖွဲ့ဝင်ကြီးချုပ်ကိုလိမ့်နေပြီးမှစာရီထည့်ဖို့တို့ကိုကျွန်တော်တို့တန်ရန်ပေးတာပေါ့။ဒီကနေတစ်ဆင့်ကျွန်တော်တို့အခြေအနေတန်ပြီးပြီးမှဆိုးရအာနာပိုင်ဘက်ကနေတရားမမျှတဲ့ဟာတွေလောက်လာပြီးဆိုရင်တော့ကျွန်တော်တို့ဒါကိုဝေးရန်ဖို့အတွက်အဆင်ပြေရှိတာပေါ့နော်
။တိုင်းမလနဲ့ကိုင်အဖွဲ့တွေကနေပြည်တော်မှာဖောက်ခွဲမှုပြုလုပ်ဖို့ရည်သမှတ်ထားကြောင်းနိုင်ငံတော်တမနာရုံးကဝင်ကြီးဌာနတွေကိုညွှန်ကြားထားတဲ့စာမှာကချင်တိုင်းဒေသလက်နက်ကိုင်အဖွဲ့လဲပါနေပြီးအဲ့ဒီဆွဆွဲမှုရဲ့နောက်ဆက်တွဲအနေနဲ့အခုလိုကချင်ပြည်နယ်မြကြီးနားမျိုးကမူရစ်ဆေးဖြတ်တဲ့စင်နာကိုဝင်ရောက်စစ်ဆေးတာလားလို့သူ့အနေနဲ့တန်လျာဖြစ်မိကြောင်းလွန်ဆောင်ကပြောပါတယ်။အခုဝင်ရောက်စစ်ဆေးခံရတဲ့ကြောင်းကမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့အနီးဆုံးနေရာမှာရှိနေတာလို့ဒေသခံတွေကဆိုပါတယ
်။တော်ရရှင်များရှင်လနခိုင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်ပြင်းပြင်းမှုတွေနဲ့ပတ်သက်လို့တိုင်းနာဒေသတွေကလွတ်တော်ကိုယ်စားတွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေရင်းစားပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932 3899 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းစက်ချက်တင်ကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့လေးညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနေ့ကစနေညတဲ့လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။တော်ရရှင်များရှင်ဆရာနာရှင်စနစ်ကနေမြန်မာနိုင်ငံလူမျိုးရေးလှုပ်ရှားမှုတွေကထင်ရှားတဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့2008ဝါရောင်တန်ခါလှုပ်ရှားမှုကြီးကဒီကနေ့ဆိုရင်တော့12နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်12နှစ်ကြာပြီးအရသာဆိုးရတက်လာပြီမယ်လို့ဆရာနာရှင်ရဲ့အငွေသက်တည်ကြံနေသေးတယ်လို့ဥဆောင်တန်ခါတော်တွေကပြောပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ
်လောင်စာစီဇင်းတို့အစမတန်မြင်သွားတာကြောင့်2008ခုနှစ်စက်တင်ဘာလတုန်းကတန်ဃာတော်တွေဥဆောင်လှုပ်ရှားခဲ့တဲ့ရှူဝါယောင်တော်လန်ရေးဟာစစ်အာဏာရှင်စနစ်အောက်မှာမြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းဆုတ်ရှားမှုတွေတဲကပြည်တွင်းပြင်သာမကကဘာကအာယုံဆိုင်ရာရဲ့ထင်ရှားရေးဆုတ်ရှားမှုကြီးဖြစ်ပါတယ်။စစ်အာဏာရှင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပြည်သူတွေဟာမလွတ်မြောက်နိုင်သေးလို့သူတို့အဓိကရည်မှန်းချက်တွေမပြည့်ဝသေးကြောင်းရှူဝါယောင်တော်လန်ရေး12နှစ်ပြည့်ရဲ့ဒီနေ့စက်တင်ဘာ29မှာရှူဝါယောင်လှုပ်ရှားမှုဥဆောင်ဆရာတော်ဦးအိမ်တကာက VOA ကိုအခုလိုမိန့်ပါတယ်။
အလုပ်လည်းဆိုတော့ဒီစီပြေဝရရှိဘူးဘုရှင်ကြောင့်ဒီစီပြေဝရမှလာခဲ့တယ်လေဒီ2008ခေါ်ယူုံအခြေခံဥပဒေကြီးကစစ်အုပ်စုရဲ့စမ်းမှုချင်းကိုခံထားနေရတယ်ဆိုအခုချိန်ထိအောင်လည်းလက်ရှိအာဏာရတဲ့ NLD အစိုးရကအဲ့ဒီဥပဒေတိုင်ပွားနေရတာအဲ့ဒီဥပဒေကိုပြင်ဖို့သူကစူးစမ်းနေတဲ့အဆင့်နဲ့ရှိရတယ်လို့ဒီမိုကရေစီနဲ့အညီဖြစ်တဲ့ဥပဒေမျိုးဖြစ်လာပြီဆိုမှသာလေမြန်မာပြည်ကဆိုတော့တောင်းဆိုချက်တွေပြေဝမယ်လို့ယူဆပါတယ်
2008ရှူဝါယောင်လှုပ်ရှားမှုကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့စစ်အစိုးရဟာနောက်တစ်နှစ် 2008 မှာဖွဲ့စည်းပုံအခြေခံဥပဒေကိုအပြည့်အသတ်ပြီးပြည်သူ့ဆန္ဒကိုအတည်ပြုလိုက်ပါတယ်။စစ်အာဏာရှင်စနစ်ကို2008ဖွဲ့စည်းပုံနဲ့အကာအကွယ်ယူထားသော်လည်းပြည်သူတွေဟာလွတ်မြောက်နိုင်မှာမဟုတ်ဘူးလို့ရှူဝါယောင်တော်လှန်ရေးမှာဥဆောင်ပါဝင်ခဲ့တဲ့ဆရာတော်ဦးဆန္ဒတီရီကမိန့်ပါတယ်
။တိုင်းပြည်မှာစစ်အာဏာရှင်စနစ်ကအငွေ့သက်ဖို့မဟုတ်ဘူးစစ်အာဏာရှင်စနစ်လုံးဝများကိုရှိနေပြီလေ။စစ်အာဏာရှင်စနစ်ရဲ့ပြည်နေထုတ်ချက်မှုတွေကအောက်မှာပဲနေကြတယ်သူတို့ရဲ့ဒီဖိနှိပ်မှုအုပ်ချုပ်မှုတွေဘာနဲ့အကာအကွယ်ပြုရလဲ2008ခုနှစ်ကအခြေခံဥပဒေနဲ့အကာအကွယ်ယူပြီးတော့မှပြည်သူလူထုကိုဖိနှိပ်ချုပ်ချယ်နေတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာ2015ရွေးကောက်ပွဲကိုအပြတ်အသတ်နိုင်ရခဲ့ပြီးမဲ့စီးပွားရေးကဏ္ဍမှာအပြောင်းအလဲကြီးကြီးမားမားမရှိတဲ့အပေါ်မှာလည်းအများစုကဝေဖန်လာတာလည်းရှိပါတယ်မြမစီးပွားရေးမှာစစ်တပ်ကနောက်ခံပြုထားတဲ့စီးပွားရေးလုပ်ငန်းတွေရဲ့လွှမ်းမိုးမှုကများသလိုပြည်တွင်းစစ်တွေကြောင့်လည်းအခက်အခဲတွေကြုံနေရတယ်လို့ယူဆကြောင်းဆရာတော်မင်းတုံညာကမိန့်ပါတယ်။အ
ဲတော့အာဏာရှင်တောက်ကဂုံလုံးချုပ်လွတ်မြောက်အောင်ရုံးသွားတဲ့ပြဿနာပေါ့။လက်ရှိအင်ဒီအစိုးရမှာလုံးလို့ရနေတဲ့အပိုင်းတွေရှိတယ်လုံးလို့မရနေတဲ့အပိုင်းတွေရှိတယ်။ဒီနေ့စစ်တပ်ကလည်းစီးပွားရေးတွေဥပိုင်စားကြီးတွေအကုန်လုံးလေဝဲကြီးအုပ်ထားတယ်။နော်စစ်မှတ်တွေကလည်းပဲဖြစ်နေတယ်။အဲတော့ NLD အနေနဲ့ရှေ့ဆက်လို့မရတဲ့စီးပွားရေးအခက်အခဲတွေလည်းအများကြီးရှိတာကိုဦးဇင်းတို့ဆန်ကားတော်တွေကတော့နားလည်ကြတယ်။စားကြီးတွေချင်းပေါ့နော်။
အလောက်ကန်ရှာပါပြီးကုန်စိမ်းတုံးကြီးမားရဲ့တံကိုမခံနိုင်တဲ့ပြည်သူတွေဟာ2008စက်တင်ဘာ25ရက်ကစလို့လမ်းမော်ထွက်ဆန္ဒပြခဲ့ပြီးနောက်တနေ့မှာအနေနဲ့ရရက်ကတံငါတော်နဲ့ပြည်သူတွေကရန်ကုန်မြို့လယ်ကောင်မှာစူဝေးလှည့်လည်ခဲ့ကြပါတယ်။စက်တင်ဘာ26နဲ့29မှာတော့လမ်းမော်ကတံငါနဲ့လူစုကိုစစ်တပ်ကလက်နက်သုံးဖြိုဝင်းခဲ့ပြီးဖုံးကြီးကျောင်းတွေထဲဝင်ရောက်ရိုက်နှက်ဖမ်းဆီးခဲ့ကြတာပါ။စစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့ရာကြောင်းဂျပန်နိုင်ငံသားသတင်းတောင်ကန်ကြီးနာဂယ်ကြီးအပါအဝင်ရဟန်းတန်ဃာတော်ရွေနဲ့ရသားပြည်သူများပြားသိဆုံးခဲ့ရပါတယ်။အဲ့ဒီနောက်မှာအာနာပန်ရွေကဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ဃာတော်အများစုနဲ့ရသားပြည်သူတွေကိုဖမ်းဆီးထောင်ချနှိပ်စက်တာကြီးပြုလုပ်ခဲ့တယ်လို့အဲ့ဒီတန်ဃာတော်တွေသတင်းသုံးခဲ့တဲ့ဖုန်ကြီးကျောင်းတွေကိုလည်းချိတ်ပိတ်ခဲ့ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်စက်တင်ဘာလ28ရက်တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့အာကာသထဲမှာရောက်သွားတဲ့ဆိုရင်လူခန္ဓာကိုဘလို့များအပြောင်းလဲတွေဖြစ်ပါသလဲ
အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်လမ်းကြောင်းဥနယံတရှူးတွေပြက်တာရယ်နောက်ပြီးတော့အုံနောက်ချိုရင်းတာယောဂဗျာ
သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ချင်းတိုင်းရင်သူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခတဲ့အစီအစဉ်နဲ့လွန်ခဲ့တဲ့19နှစ်တုန်းကအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချခဲ့ပြီးတော့လက်ရှိမှာတော့အင်ဒီယားနာပြည်နယ်ရဲ့မြို့တော်အင်ဒီယားနာပိုလစ်မှာနေထိုင်သူဖြစ်ပါတယ်။သူမအနေနဲ့ပညာရေးကိုတံပိုးထားပြီးတော့အမေရိကန်ပြည်ထောင်စုမှာကြိုးပမ်းရပ်တည်ခဲ့ရတဲ့အကြောင်းမွိုင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်တင်ပြထားတာနားဆင်ပါရှင
် Cause it only serves to make me more determined to achieve my final goal.
ဒီမော်ဘိုဂျန်ပေါ့နော်အတူကောက်အဖြစ်တော့မော်လို့ပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုပေချင်ရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6ရက်နေ့တိတိကျကျအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရခဲ့ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာရီအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျမစိတ်ထဲမှာပေါ့အငြင်းနဲ့ရှိတယ်ဘာလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွဲတစ်လုံးရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးရှိတယ်။ဘာလို့လဲဆိုတော့ကျမတို့ရှစ်တန်းတုန်းကကျမရဲ့ဒီအတန်းပိုင်ချက်မှပြောပြမယ်လေ။ဘယ်နိုင်ငံရောက်ရတဲ့နေတို့တစ်နှစ်တိုင်ဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်။ရောက်တဲ့နေရာတိုင်းမှာနေတို့ကမြန်မာပြည်ရဲ့ဦးစားကိုပြုတ်တယ်ဆိုတာအများနဲ့မှတ်ထားပါလို့ပြောခဲ့ဘူးလေ။အဲ့ဒီကလေးကကျမစဉ်းစားတယ်ပေါ့နော်။ပြီးလာရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်နေတယ်။သူများဟိုကိုယ့်အကြည့်ချားဖြင့်အာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်။အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပညာတက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျမမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေဒါပေမဲ့လည်းသက်ကြီးပြီလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လည်းဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲ့ဒီလိုမှမောင်လေးတွေငငယ်လေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်တူပြတ်မှာတက်ဘူးဆိုရင်လက်လုံးလက်စားဒီလိုလေးနဲ့ပဲပြင်မယ်ဆိုရင်အဲဒါသူတို့ကလည်းဘာမှခွန်အားဖြစ်စရာအကြောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့ပါမှာပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းမှကျတော့စိတ်ကောင်းဖြစ်တဲ့အကြောင်းကိုသိချူပဲဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကြလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state scene မရအောင်လေဒီမျိုးမှာရှိတဲ့ကျောင်းသားတွေအပေးရတဲ့ဇယိတ်ကပိုနေတယ်လေအပေးကနေလာတဲ့ဇယိတ်ဆိုရင်တော့တဝက်လောက်ဒေးကြီးတယ်လေဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလုံးတယ်အချိန်ပြည့်ပေါ့အလုံးလုံးတယ်အဲ့ဒီအချိန်မှာအဲ့ဒီကျောင်းမှာပဲကားဆောက်ဝင်ဖြစ်တယ်အဲ့နကဆောက်ဝင်တယ်ကျောင်းမတက်ခင်မှာအကျိုးအကုန်လုံးကြည်အောင်လုပ်တယ်နောက်အလုပ်လျှောက်တဲ့အခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးပေးတဲ့အလုပ်ကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့ကျောင်းကတက်လာပြီဆိုတဲ့ခါကျတော့လည်းကိုကဒီမှာအိန္ဒိယမှာတော့ကျောင်းတက်ခဲ့ပါတယ်ပြန်လဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ ပညာရေးကတခြားပြည်လည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးနေအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြည်တာနဲ့အဲ့ဒီကနေမှတဆင့်ကိုဆင့်ပေါ်ကိုဟန်ကိုလည်းအချိန်ဆက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးချက်မှပဲဖွဲ့ရသွားတဲ့အထိပေါ့အဲ့လိုတက်တယ်ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားလည်းကိုစကားမဟုတ်တဲ့ခါတတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလစ်လာတယ်ဆိုလို့လေအပြော်ပါရလေစိတ်လိုက်ဖို့လေကိုမှအချိန်မပေးနိုင်ဘူးနော်အဲ့တော့လည်းအချိန်ပြည့်လို့တယ်ကျောင်းကလည်းအချိန်ပြည့်တတ်တယ်ဆိုတော့လေကိုကတအားလို့ရှင်ရဲ့တခြားဘက်ကလည်းကိုကဆုံးရှုံးနေတာမျိုးတွေတော့ရှိတာပေါ့အဲ့တော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ဖတ်ချက်ထားထားပြီးမဲ့နေနှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျဒီအခက်ခဲတွေဖြတ်တန်းတဲ့နေရာမှာပေါ့နော်တခါတည်းကြလို့ရှိလို့ရှိရင်စိတ်ဓာတ်ကျရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကောမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကျုံနေဆိုတာကသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့ဘယ်မှရှိနိုင်ခဲ့တဲ့အဆောင်မျိုးပေါ့နော်အဲ့ဒါအငယ်တာပေါ့ကိုကအဲ့တော့ငယ်တယ်ဆိုရင်တော့တမျိုးလေကိုကလည်းကြည့်ပြီးအနောက်ဘက်နောက်တစ်ခုပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်ကြရှိပြီးအရွယ်လေးလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြတာလေအမေကရောက်ကြအယူရခလေးရောက်တဲ့အချိန်တည်းပြီးနော်အနောက်ဘက်ခလေးဝင်ပွေးပဲနေအောင်ဝယ်ပါညာမျိုးလေးပေါ့နော်အခါတလေကြရနေပြန်စဉ်းစားတယ်ဟုတ်ငါအပ်တက်ကြီးနေသလားပေါ့နော်ကိုကနဲ့ကိုတော့ကိုပဲကိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုကိုကိုကိုတည်တယ်လေဒီနေ့ဒီပညာမရခဲ့လို့ရှိရင်တစ်သက်လုံးပဲတော့မှစိတ်ချမ်းသာမှာမဟုတ်ဘူးဆိုတည်တဲ့ကြောင့်မလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကို့ဘွားမှာဘာဆက်ပြီးတော့ညှော်မှမှလည်းရှင
်ကျမကအခုကလောလောဆယ်ကကျမရဲ့ဌာနပေါ့မြေရင်ကောင်းဒီကျမရဲ့ဌာနမှာကျမ nurse အနေနဲ့အလုပ်လုပ်တယ်အလုံးလုံးကထားမှာကြတော့ကျမပါလေးတွေ့လာလေဆိုတော့ကျမမမျော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဘဝနဲ့ပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူးဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့သေးတယ်ကိုတက်တဲ့ပညာဟာပေါ့နော်ကိုရဲ့လူမျိုးအတွက်လည်းအဆုံးမချရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေဒါနဲ့လေဒီဘက်နိုင်ငံမှာလည်းလူသားတွေကိုတစ်ခွက်ရောက်နေတဲ့လူတွေကိုမြင်နိုင်တာပြီးတော့ပါပဲ။ဒီရင်ဆိုပြီးစိတ်တက်နေပဲကြောင်းနေစီအောင်တင်ခဲ့တာပေါ့။ဒါနဲ့ဒီမှာလုတ်တဲ့ခါကျတော့ကျွန်မပါရှိလဲဆိုကိုလူမျိုးမြန်မာပြည်ကလူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှာပဲပဲစီးရဲပြီးတော့ဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးဒီသူတို့အဲ့မှာရေးနဲ့ပတ်သက်ပြီးတော့လည်းပညာပီးတွေကောင်းကောင်းမရတဲ့မျိုးတွေတွေ့လာတဲ့ခါကျတော့မပြောအံ့နဲ့။အော်ဒါဆိုရင်တော့ဒီနတ်စနေဆက်ပြီးတော့ nurse practitioner ပေါ့နော်ဆက်ဖို့စိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မသိနေရဘူးလေဒီမှာအဲ့ဒါနှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်ပြောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးဒီမှာအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းဒီမှာကိုနားနေတယ်ဒီမှာကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုယ့်ထက်တောင်မှကိုအားဆင်နေသေးတယ်လေဒါခါကြတော့နောက်ဆုံးကြတော့ဗာလေးဖြစ်ဖြစ်ဆိုပြီးဒီနေ့ကြတော့တတ်တော့မယ်ဆိုပြီးတော့နောက်ဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ nurse practitioner တက်မယ်ဆိုတော့စိတ်ထဲပဲဒီပြီးခဲ့တဲ့ဇူလိုင်လနဲ့ဆက်ပြီးတော့စတာဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတဲ့တဆင့်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင်ရှိတဲ့အဆင့်ဆိုရဲ့ခါကြတော့ဆရာဝန်နီးပါးပေါ့နော်ဒီပညာသင်ယူရမှာမလို့ဒီ creative ဖြစ်နေဆိုတော့တော်တော်လေးတော့ပြင်မှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်နေလို့ထင်ပါလားရှင
်အစလုံးကဆိုအမှန်တမ်းပြောရမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုပထမဦးဆုံးအတန်းမှနေမယ်ကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင် course တစ်ခုလေးနဲ့ပေါ့နော်တက်ရတာမျိုးပေါ့အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ရမများဘူးပေါ့ဟိုများတင်တော့ဘူးလေတစ်ခါကျရင်ဒါ subject တစ်ခုပဲဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲ
ပြီးတက်တယ်ဒါပေမဲ့တော့ပေါ်ပြီးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်တာလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းနေဆိုတော့အုံးနေလေအဲ့နဲ့သူကလည်းအမေကိုချီအမေကိုဟိုနဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာတိုင်းထိုင်နေမရဘူးဆိုင်နေအဲ့တော့မြေတိုင်းအော်ကိုလောက်တော့မှားနေပြီလားပေါ့နော်အရင်အတော့ဆန်လုံးတော့ပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါပေမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှပဲဆိုပြီးတော့ကိုထန်တက်ကိုခလေးကိုချီနေတယ်လည်းအဲ့လိုအင်တာနေနဲ့လှုပ်ပေါ့နော်အခါတလေကြရင်လည်းအဲ့လိုပဲခ ทะเลไอ้ปีตาเนี่ยทํางานมาทะเปลี่ยนแล้วถักมีเปลี่ยนลงยาได้เฉยๆเลยสรุปน้องได้ยากละไปอ่ะถ้าไว้นะว่าเราอยากแค่เลยแต่ไม่อะคุณลงยิงลงยิงเนี่ยเนเนอเฉยนี้เปลี่ยนยาหลายได้ทําตลอดเลยทะเลนี่ต่างหากสุดๆติดต่อไปถ้าอมีไอ้สามลงยาดีเนาะไอ้สามตลอดไล่ลงเสร็จแล้วก็ว่าน้าจะลงได้หน่อยว่าที่ว่าคุยอะเต็มไอ้สามตลอดทางนี้ได้แล้วเดี๋ยวนี้ขึ้นมาแล้วเนาะแสดงว่าจะรอคุยเองใหม่เนาะ
You can bend but never break me, 'cause it only serves to make me more determined to.
ဒေါ်လာလာဒန်စီဇန်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုတော့အခုလိုတောက်ကြညနဲ့မနေ့ပြန်စနေမနေ့ခင်းနေ့မှာတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့တူတာဆိုလေအမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့တူတာဆိုလေအမေရိကန်တခွင့်အစီအစဉ်မှာတော့ဝါရှင်တန်ဒီစီမြို့တော်
Washington DC Mural က၃နှစ်ကြာပိတ်ထားတဲ့ Washington Monument လွတ်လပ်ရေးကြောက်တိုင်ကိုစက်တင်ဘာ၁၉ရက်နေ့မှာပြန်လည်ဖွင့်လှစ်လိုက်ပါတယ်။955ပြည်အမြင့်ရှိတဲ့ဒီကြောက်တိုင်ပြန်လည်ဖွင့်လှစ်ပွဲမှာသမ္မတကရော်မလာနီယာထရမ်ကဘဲဂျူးဖြတ်ဖွင့်လှစ်ပေးပါရတယ်။ Washington DC Area မှာ2011ခုနှစ်ကလှုပ်ခတ်ခဲ့တဲ့မြင်းငလင်ပြီး Washington Monument ကြောက်တိုင်ကိုအချိန်ချင်းပြင်ဆင်လာခဲ့တာပါ။မြင်းငလင်ကြောင့်ကြောက်တိုင်ထိန်းနှောင်းမှာအကွဲခဲ့တာကိုပြင်ဆင်ပြီးတဲ့နောက်2014ခုနှစ်မှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့လည်းကြောက်တန်ထိတ်ကိုတက်တဲ့ဒက်လီကဟာပုံမှန်အလုံးမလုံးတော့တာကြောင့်2016ခုနှစ်မှာပြန်ပိတ်ခဲ့တာပါအခုခါမှာတော့အဆင့်မြင့်နည်းပညာသုံးဒက်လီကတက်ဆင်ပြီးသွားတာကြောင့်ဒီနှစ်ဆောင်းဦးကာလမရောက်ခင်လေးမှာပဲအခုလိုပြန်လည်ဖွင့်လှစ်လိုက်ပါတယ် Washington Monument ကို14နှစ်ကြာဆောက်လုပ်ခဲ့ရပြီးတော့ဆောက်လုပ်စဉ်ကာလမှာလည်းဆယ်စုနှစ်နှစ်ကျော်ကြာရပ်ဆိုင်ထားရတာပါအမျိုးသားဥယျာဉ်ဌာနပြောခွင့်ရ Mike Litters က Washington Monument အကြောင်းအခုလိုရှင်းပြပါတယ်
Washington Monument ကြောက်တိုင်ဟာအစိုးရနဲ့ပုဂ္ဂလိကပူးပေါင်းပြီးပထမဆုံးစောက်တဲ့အဆောက်အုံတွေထဲမှာပါပါတယ်။1848ခုနှစ်မှာစစောက်ပြီးပြည်တရ50လောက်မြင့်ရောက်တော့ပိုက်ဆံကုန်သွားပါတယ်။အဲနောက်ပြည်တွင်းစစ်ဖြစ်ပြီး22နှစ်ကြာစောက်လို့ရပ်ထားရပါတယ်။1886ခုနှစ်ရောက်မှကွန်ကရစ်လွှတ်တော်ကနေစစ်အင်ဂျင်နီယာတပ်ဖွဲ့ကိုပြီးအောင်စောက်ခိုင်းခဲ့ပါတယ်။1884ခုနှစ်မှာအပိသက်စောက်ပြီး1888ခုနှစ်မှာအများပြည်သူတွေဖွင့်ပေးခဲ့ပါတယ်
။ Washington Monument ထိပ်ကနေကြည့်မယ်ဆိုရင်လှပတဲ့ Washington Mural ရဲ့အရက်လေးမျက်နှာစလုံးကိုမြင်နိုင်ပါတယ်။ National Mall အမျိုးသားရည်မြင်ရဲ့အလဲဘဟုမှာရှိတဲ့ Washington Monument ထိပ်ကနေကြည့်ရင် Congress လွတ်တော်အင်ဗျူရောလင်ကွန်အမတ်တရအထိမ်းအဆောက်အဦတွေကိုတွေ့နိုင်ပါတယ်။အထင်ကရအထိမ်းအဆောက်အဦဆောက်လို့ရမှာစေနာရှင်တွေကလည်းပါဝင်လှူဒန်းကြပါတယ်
။ Just like its construction the recent work we did was
ကိုတို့ကလို့အစိုးရပုဂ္ဂလိကအလူရှင်တွေရဲ့ငွေနဲ့ပြင်ဆင်တာပါလုပ်ငန်းရှင်ပရိဒအလူရှင်ဒေးဗစ်ရူဘန်စတိုင်ကဒက်လီကအစင်းမြင့်ပြုပြင်ဖို့ဒေါ်လာ3,000,000လူပါတယ်အမျိုးသားဥယျာဉ်ဌာနကစစ်ဆေးရေးအဆောက်အဦကိုပြန်မွမ်းမံပါတယ
်1854ခုနှစ်အရောက်မှာ Washington Monument ဆောက်လုပ်တဲ့ပုဂ္ဂလိကအလူရှင်အဖွဲ့ကငွေကြေးကုန်ခန်းသွားတာကြောင့်ရဲနောက်ဒီပြည်တွင်းစစ်ဖြစ်ပွားတာရဲ့ကြောင့်ဒီဆောက်လုပ်နေတာကိုရပ်ဆိုင်းလိုက်ပြီးတော့1896ခုနှစ်အရောက်ပြန်လည်စတင်ဆောက်လုပ်ချိန်မှာဆောက်လုပ်လူရန်းသူတွေအနေနဲ့တခြားနေရာကကြောက်တုံးတွေကိုပဲယူခွင့်ရပါတယ်ဒါကြောင့် Washington Monument ဟာအလယ်လောက်ကနေစပြီးတော့အယောင်အနှဲငယ်ကွဲနေတာပါ
When the monument was completed in 1884 it was the world's tallest
1884ခုနှစ်အားလုံးစောက်ပြီးချိန်မှာတော့ဒီအဆောက်အုံကကမ္ဘာအမြင့်ဆုံးပါတိတ်မကြခင်မှာပဲ Eiffel Tower စောက်ပြီးစတင်ထိုးလိုက်ပါတယ်ဒါပေမဲ့လည်း Washington Monument ကတန်မဏိတန်တစ်ခုမှမပါတဲ့ကြောက်သားနဲ့စောက်ထားတဲ့ကမ္ဘာအမြင့်ဆုံးအထိမ်းအမှတ်နေရာတစ်ခုပါကြောက်တုံးတို့ရဲ့အလေးချိန်ကမ္ဘာမြေဆွဲရနဲ့စီထပ်ပြီးစောက်ထားတာပါ
အမေရိကန်လွတ်လပ်ရေးနေ့ရောက်တိုင်း Washington Monument ကြောက်တိုင်အနီးမှာမီးယူးမီးပန်းတွေပစ်ဖောက်ပါတယ်။လွန်ခဲ့တဲ့ဇူလိုင်လကဆိုရင်လေလူသားတွေလကပါပေါ်မှာချစ်ချနိုင်ခဲ့တဲ့250ပြည့်အထိမ်းအမှတ်အနေနဲ့ Apollo 11အာကာသယာဉ်ရဲ့ပုံရိပ်ကိုကြောက်တိုင်မှာထိုးပြီးတော့ပြသခဲ့ပါတယ်။ Washington DC မှာအမြင့်ဆုံးဖြစ်တဲ့ Washington Monument ကိုနှစ်စဉ်လာရောက်လည်ပတ်သူ5သိန်းလောက်ရှိပါတယ်ခင်ဗျာ California ပြည်နယ် Los Angeles မှာအင်ဂျင်မဲ့အရေအတွက်ဟာလွန်ခဲ့တဲ့နှစ်ကတည်းကဆိုင်12ရာခိုင်နှုန်းပိုများလာပါတယ်။မြို့အချုပ်သူတွေအနေနဲ့အိမ်ငှားနေထိုင်ဖို့အခက်အခဲရှိသူတွေကိုနေထိုင်ရာအကူအညီတွေပေးနေတဲ့ကြားမှာပဲအိမ်ရမဲ့နှုန်းပိုများလာတာပါ။အ ိမ်ငှားကနှုံသားတွေတက်လာတာဟာအခုလိုအိမ်ရမဲများလာစေတဲ့အကြောင်းရင်းဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြပါတယ်။ဒါမှမဟုတ်ကယ်လီဖိုးနီးယားပြည်နယ်ကိုရောက်လာတဲ့သမ္မတဒေါက်တာထရမ်ကတော့အိမ်ရမဲတွေများလာတာဟာသက်ဆိုင်ရာမြို့စီမံအုပ်ချုပ်သူတွေရဲ့လိုအပ်မှုကြောင့်လို့ဆိုရတယ်။ကမ္ဘာတဝှမ်းမြို့ပြကြီးတွေမှာကျုံနေကြတဲ့အင်ဂျီရမဲပြဿနာအကြောင်းကိုတင်ပြပေးပါမယ်။လော့စ်အိန်ဂျလိစ်မြို့လေကောင်ကလမ်းနေမှာဆိုရင်ရွက်ပြင်းတဲထိုးနေထိုင်ကြသူတွေအများပြားကိုတွေ့နေပါတယ်။ဒီမြင်ကွင်းဟာဖွံ့ဖြိုးဆဲနိုင်ငံကမြို့တစ်မြို့နဲ့တောင်တူတယ်လို့ဆိုကြပါရတယ်။စီးပွားရေးမူဝါဒဆိုင်ရာလေ့လာရေးအဖွဲ့ Milken Institute ကလေ့လာသုံးသပ်သူ Kevin Claudan က
What you're seeing now is the first signs of
အခုမြင်နေရတာကမြို့သွင်းပြင်လက္ခဏာတစားတစားပျက်စီးရင်းလာတဲ့ပထမဆုံးအခြေအနေပါ။တဲထိုးပြီးနေကြတာမြို့တစ်မြို့စားတောင်ဖြစ်နေပါပြီ။
လွန်ခဲ့တဲ့နှစ်အတွင်းအင်ဂျီယာမဲပေါင်း 2,100 ကိုအိမ်ကနေထိုင်နိုင်ဖို့မြို့စီမံခန့်ခွဲသူတွေကထောက်ပံ့ကူညီခဲ့ပါတယ်။အင်ဂျီယာမဲတူဖြစ်ခဲ့သူ Robert Van Gess က
The rents are too high here in LA and you know it's very
hard. အိမ်ငှားကားတွေကအရန်စေးကြည့်ပါတယ်။ကိုယ့်ဘာသာလည်းမတက်နိုင်တာကြောင့်ဒုက္ခတွေရောက်ကူညီလိုအပ်ခဲ့ပါတယ်။အခုတော့ခလုံးနေစရာလေးတနေရာရနေပါပြီ
။ဘူးတော့သာအစိုးရရဲ့ကျန်းမာရေးထောက်ပံ့ကြေးကိုရရှိသူဖြစ်ပြီးပစ္စည်းတွေယူပို့ဆောင်တဲ့အလုပ်လုပ်ပါတယ်။ဒါမဲ့လည်းနေထိုင်စေးကြီးမားလာတဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာသူ့ရဲ့ဝင်ငွေဟာမလုံလောက်တာကြောင့်ကားပေါ်မှာပဲအေးရပါတယ်။ကားမရှိတဲ့သူတွေကတော့လော့စ်အိန်ဂျလိစ်မြို့လေကောင်မှာရွက်ပြင်းကလေးတွေထိုးပြီးတော့နေထိုင်ကြပါတယ်။အင်ဂျီမဲ့ဆောက်ရှောက်ရေးအဖွဲ့လော့စ်အိန်ဂျလိစ်မစ်ရှင်အဖွဲ့မန်နေဂျာအန်ဝုန်းဆန်ဖိုကာ
The homeless population has increased
အင်ဂျီမဲ့ဥယျာဉ်စနစ်ရာဂိုင်းလုံးအထိတိုးလာပြီးအလေးမှာဆိုရင်လူ6000လောက်ရှိနေပါတယ်။အဲ့ဒီမှာကလေးရောလူကြီးရောစစ်ပြန်တွေရောအသက်ကြီးသူတွေရောစိတ်ပုံမှန်မဟုတ်သူတွေရောပါပါတယ
် El Pondi Bridge အိယာအကူကြီးပေးရေးအဖွဲ့က Daniel Sevilla က
The fact that they can kind of put their heads down at night and be able to sleep
ဒီနေရာမှာညဘက်ဆိုရင်စိတ်ရေးလည်နေအန္တရာယ်ရှိမှာမပူရပဲခေါင်းချအိတ်လိုက်ရုံပါပဲအဲ့လိုမှမဟုတ်ရင်တော့လမ်းပေါ်မှာဘသူကများကိုယ်ကိုရန်ရှာမလဲဘယ်ချိန်ဖမ်းခံရမလဲစိတ်ပူနေရမှာပါ
မွေးစေဝါသုံးဆွဲသူနဲ့စိတ်သက်သာစင်းတဲ့ယောဂဆွဲကတ်သူတွေဟာလည်းအင်ဂျီယာမဲများလာတဲ့အကြောင်းရင်းတွေဖြစ်ပါတယ်။ဒါပေမဲ့လည်းအင်္ဂါကဈေးကြည့်ပြီးဝင်ငွေနှဲပါတာဟာတော့အဓိကအကြောင်းရင်းဖြစ်တယ်လို့ဆိုရတယ်။ LA အင်ဂျီယာမဲစီမံခန့်ခွဲရေးဌာနကပီတာလင်းက
Los Angeles is the
Los Angeles ကအမေရိကမှာအင်္ဂါကဈေးကြည့်တဲ့နေရာတစ်ခုပါ။ဆယ်စုတစ်တွင်နဲ့ချီနေပြအကူအညီပေးဖို့နေရာကလည်းမလုံလောက်ပါဘူး။ကယ်လီဖိုးနီးယားပြည်နယ်ကတခြားနေရာတွေလိုပါပဲ။
အမေရိကန်မျိုးတွေကိုတိဆောက်တာမှာမျိုးစင်ကြေပုံအရက်ကနေမျိုးတွင်အလုတ်လာလုတ်သူတွေလည်းအဆင်ပြေအောင်အဝေးပြေးလက်နေပါဖွဲ့စည်းတိဆောက်ထားတာပါဒါပေမဲ့ဒီလိုလမ်းတွေထပ်ဆောက်ဖို့နေရာမကျန်တော့တဲ့အခါမှာအလုတ်ပေါ်တဲ့မျိုးတွင်နေရာတွေမှာနေထိုင်စေကြီးလာပါတယ်အကူအညီပေးရေးအဖွဲ့ The People Concern က John McSherry က
If we invested more in prevention if we had more available affordable housing
so ဒီမှာညပြလာတာကိုတားဆီးမဲ့စီစဉ်နေအကောင့်ထဲပေါ်ပြီးဈေးတစ်သားနဲ့နေထိုင်စရာအင်ဂျီစီစဉ်ပေးမယ်ဆိုရင်တော့လူတွေလည်းလမ်းပေါ်တက်နေစရာမလိုတော့ပါဘူးသူတို့ဘာသာအကြောင်းအရောဖြစ်လာရင်လည်းသူတို့ဘာသာရှင်းရမှာပါ
အမေရိကန်ပြည်သူစုကအင်ဂျီယာမဲအားလုံးရဲ့ထက်ဝက်နီးပါးဟာကယ်လီဖိုးနီးယားကဖြစ်နေတာကြောင့်အင်ဂျီကွက်နဲ့အင်ငန်းကစတဲ့အစည်းအဝေးဥပဒေကိုပြန်ပြီးတော့မွန်မန်ရေးဆွဲဖို့ထရမ့်အစိုးရကပြောပါတယ်ဒါပေမဲ့လည်းကြံကျင်သူတွေကတော့တံမိုးနဲ့အင်အားတွေဆောက်လုပ်ပေးဖို့အာဏာရှိသူအစ်စစ်မှာတာဝန်ရှိတယ်လို့ထောက်ပြထားပါတယ်ခင်ဗျာ
တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညားလိုက်မှာတင်ဆက်ပေးနေသလိုနောက်သတင်းမဲ့ရဲ့အင်ကာမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နှီးပညာကဏ္ဍနားဆင်ကြရအောင်ပါရှင်
ဒီဘက်တော့အာကာသခီးသွားတွေအတွက်ဆန်းသက်လေလာနေတဲ့စီးပညာရဲ့ဆံရတီထွန်ဖန်တီးမှုတွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရီတာတင်ကပြောပြပေးပါတော့အမေရိကန်နဲ့ဥရောပပါဝင်နိုင်ငံတကာအာကာသနဲ့ဒေတောင်ဆံရစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံးကျန်လွတ်တင်ယုံတင်မဟုတ်ဘဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာကာသခီးရှည်သွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာကာသခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာကာသစီးပညာရက်လည်းပါဝင်ပါတယ
်။2018မနှစ်ကနှစ်ကုန်လောက်မှာအင်္ဂါသွားမယ့်အာကာသယင်ဘူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အဖာအိမ်လမ်းကြောင်းဥနံရံတစ်ရှူးတွေပြတ်တာရယ်။နောက်ပြီးတော့အုံနောက်ချိုးရင်းတာ ယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုတို့သေးသေးချာချာစပြီးတော့တွေ့ပါတယ်ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပ
ါကမ္ဘာလေးလူထဲမှာနေသားကျနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကျုံ့နိုင်ပါသလဲ
သိတာတဲ့အချက်ကတော့ကမ္ဘာမှာတက်ရှိသတ္တဝါတွေရဲ့ခန္ဓာကိုယ်ထဲမှာဥပမာအဖြစ်ရေတက်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာဒီကိုယ်လုံးကိုဒီကမ္ဘာပေါ်မှာကမ္ဘာဆွဲအားနဲ့အညီမျှတာသာရှိနေအောင်ကမ္ဘာဝကမ္ဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသထဲရောက်သွားလို့ကမ္ဘာဆွဲအားလည်းမဲ့သွားရောအဲ့ဒီပမာဏကကိုယ်ပေါ်မှာမျှမျှတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တဲ့ဓာတ်ပုံရိုက်လိုက်လို့ဒီအာကာသယင်မှုတွေရဲ့ပုံစံပုံဖြစ်နေလဲဆိုတော့ကိုယ်ခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်ပြီးတော့အာကာသယင်ထဲမှာမဟုတ်ဘဲနဲ့အာကာသယင်ရဲ့အပြင်ဘက်ကိုထွက်ပြီးတော့အလုံးလုံးမယ်ဆိုလို့ရှိရင်အာကာသဝတ်ဆုံဘူးရပါတယ်ဒေပီအားလုံးဝမရှိတဲ့အတွက်ဒီအာကာသဝတ်ဆုံကိုဖိအားအောက်ဆီဂျင်အပြည့်နဲ့ပေးပါတယ်ကျွန်တော်တို့ကဘာပေါ်မှာအသက်ရှူနေတဲ့ဟာမှာ80ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်အဲ့တော့ဘာလို့ပေးရလဲဒီလိုချင်းနိုက်ထရိုဂျင်ကိုတဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတဖြည်းဖြည်းတင်ပေးရပါတယ်။နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ခိုင်းပါတယ်အာကာသအပြင်ထဲကို။အဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်။ဘာလို့ထရောမာလို့ခေါ်ပါလဲ။အဲ့ဒါပါလဲဆိုလို့ချင်းမျက်လုံးတစ်ဝိုက်မှာနီရဲရောင်ပြီးဖြစ်လာတာ။ယောဂကိုစပြီးတွေ့ရပါတယ
်။အာကာသရင်မှုတွေမှာဖြစ်ပေါ်တဲ့ယောဂတွေကိုဆန်းစစ်ဖို့အတွက်လိုအပ်တဲ့ဆက်တွေအတွက်ပါသူတေသနာလုပ်ပြီးတီထွင်ကြရတာဖြစ်ပါတယ်
။အာကာသယင်မှုတွေရဲ့တက်မှကြီးအသေးစိတ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယင်ထဲမှာအဲ့လောက်လေးတဲ့အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသစိတ်ပညာရှင်တွေက ultrasound ပေါ့နော်အသံနဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာတဲ့ဆက်ကိုယူသွားရပါတယ်။ကမ္ဘာပေါ်မှာလည်းဒီ ultrasound နဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလေပတ်နေတာကိုကြည့်နေကြပါ။ဒါပေမဲ့အလွန်တရာမှကိုကြည်လင်ပြတ်သားတဲ့ပုံဖော်နိုင်တဲ့ ultrasound ဆက်ကိုအခုတီထွင်နေပါတယ်
။ Now အာကာသနဲ့ကျုံရတာတခုကကိုခံအားတဖြည်းဖြည်းနည်းလာတာပါ
။ Body immune system ကိုခံအားညော့သွားတာကိုလည်းတွေ့ရပါတယ်။အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကမ္ဘာဆွဲအားမရှိတဲ့နေရာမှာယောဂဖြစ်တဲ့ဒီ bacteria ပိုးတွေကိုမွေးထုတ်လိုက်တဲ့နှုံးကကဘာပေါ်မှာတဲ့အစတော်တော်ကိုများတာကိုတွေ့ရတယ်။အဲ့တော့ကူးစက်ယောဂဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်။ဒီ bacteria ရတဲ့ယောဂကိုကုဖို့အတွက် penicillin လို့ပေါ့နော် antibiotic ပဋိဇီဝဆေးလို့ဆေးမျိုးကယူကဘာပေါ်မှာတုံးတဲ့ဆေးမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီ။အဲသိလာတဲ့အတွက်ပိုပြီးတော့အစွမ်းထက်တဲ့ဆေးတွေကာကွယ်ဆေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်။အာကာသခီးရှည်သွားရင်နွမ်းနဲ့နှုံးချီလာရကနောက်ဆက်တွဲဆိုးကျိုးတွေရှိနိုင်ပါတယ်။
အာကာသယင်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့ပတိပေါ့နော်ပင်ပန်းနွမ်းနေတာပေါ့အဲ့လိုဖြစ်တာဘာကြောင့်လဲဆိုရင်ကမ္ဘာဆွဲအားမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ချက်ပျောက်သွားတာလည်းပါပါတယ်ကမ္ဘာဆွဲအားရှိတဲ့အတွက်ကျွန်တော်ကိုယ့်ဟန်ချက်နဲ့ကိုယ်လမ်းလျှောက်တယ်ဟိုမှာဟန်ချက်မရှိတော့ဘူးအဲ့တော့လေထဲမှာမျောပြီးတော့သွားနေတဲ့အတွက်အုံနောက်တို့နားတို့သွေးလင်ပတ်မှုတွေဒုက္ခပေးပြန်ပါတယ်အဲ့တော့ဒီပင်ပန်းနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာဘာကြောင့်ဖြစ်ရလဲဆိုတော့ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါအာကာသရဲ့ရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတော့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဦးတစ်ပတ်လည်မဲ့အစားမိနစ်90တိုင်းလည်နေတဲ့အခါကျတော့နေ့ည24နာရီနေဝင်နေထွက်နေအများကြီးချိန်စပြီးနေတဲ့ကဘာဘွားလူတွေအတွက်ကဇီဝပုံမှန်လည်းပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအိပ်ရေးပြက်တာမောတာလွယ်လွယ်နဲ့ပင်ပန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ
်အာကာသထဲမှာအနေကျရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ
အာကာသထဲမှာ၄-၅လောက်နေပြီးတာနဲ့ဒီ bone density ပေါ့နော်ဒီအယိုးပွားယောဂကဖြစ်လာတာကိုတိုင်းလို့ရပါတယ်ကဘာကိုပြန်ရောက်ပြီးမူလအယိုးရှိနေမှုတဘာဝအတိုင်းပြန်ဖြစ်ဖို့အသုံးချက်လောက်စောင့်ယူရပါတယ်အဲ့ဒါဘာကြောင့်လဲဆိုတဲ့အခုဒီအဖြေရှာလို့မရသေးပါဘူးအဲ့တော့သူ့ကိုအစာအတောက်တကူလုံးကိုမျက်နှုံးမြင့်နှိပ်တဲ့ကရိယာနဲ့နှိပ်ပေးတယ်အယိုးစစ်တွေအားကောင်းတဲ့ဆေးတွေကိုအခုရှာဖွေနေရပါတယ်စွတ်သားတွေတန်ပါတာဘယ်ကျန်းမာရေးလေ့ကျင့်ခန်းနဲ့လုပ်ရမလဲဘာစီးပေါ်ရမလဲဆိုတဲ့ဟာလည်းလေ့လာနေကြပါတယ
်အာကာသထဲသွားသူတွေအမြင်အာရုံချုပ်ယွင်းမှုဘာကြောင့်ဖြစ်လာတာပါလဲ
အာကာသရဲ့ရောက်သွားတဲ့အခါကျွက်သားတွေမတန်တဲ့အခါကျတော့မျက်လုံးအိမ်ဘေးကထိန်းထားတဲ့ကျွက်သားတွေကညော့ရဲလာတဲ့အခါမြင်မကြည့်လင်တာကိုတွေ့ရပါတယ် စက်တာဗလာမှာလက်ရှိတွေကျန်းမာရေးထိခိုက်စေတဲ့ရောင်ကြီးတွေရှိပါတယ်။ကမ္ဘာလေတူအိုဆုံးအစွာတွေကသဘာဝအရဒီအန်ဒီယာတွေမကြောက်ပါဘူး။ဒါနဲ့အာကာသလည်းရောက်သွားအောင်ဒီရောင်ကြီးတွေရဲ့အကျိုးသက်ရောက်မှုခံရပါတယ်။1982ခုနှစ်မှာဆိုဗီယက်အာကာသယာဉ်မှုဟာရက်200ကျော်အာကာသထဲမှာနေခဲ့တဲ့ကက်ထရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လူနီးပါးဖြစ်သွားတာကိုတွေ့ရပါတယ်။
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှိရင်သွားတာရဲ့ပြန်လာရဲ့နေတာနဲ့ဆိုလို့ရှိရင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယာဉ်ကနေတနေရာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာမဖြစ်အောင်ဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တစ်ကမ္ဘာလုံးမှာရှိတဲ့အာကာသအေဂျင်စီတွေကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသဈေးဝါးပေရကာကွယ်ရေးဈေးတွေစိတ်ရောဂါကုနေတွေကနေဈေးအတက်တွေပေါ်လာတဲ့အခါကျတော့လက်ရှိနေစဉ်တုံးဆွဲနေတဲ့ကုသနေတဲ့ဈေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဈေးပညာဟာအာကာသအတွက်သာမကကမ္ဘာမြေပေါ်မှာလက်တွေ့အသုံးဝင်နေတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ကြစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်တောက်ကြညအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-232-999 လေးကိုဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်အစီအစဉ်နဲ့မကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မုံကတလှည့်ကြီးညာပေးပါဦးရှင
်အမေရိကန်သမ္မတရဲ့လှုပ်ရက်ဟာနိုင်ငံလုံခြုံရေးကိုထိခိုက်လာတဲ့အတွက်ဒီမိုကရက်တွေဘက်ကတရားစွဲဖို့စုံစမ်းဖို့စတင်ခဲ့ရတာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီ ပလိုစီကပြောကြားလိုက်ပါတယ်ဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဝင်အရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုပြောခဲ့တာဟာအမျိုးသားလုံခြုံရေးကိုထိခိုက်တဲ့ကိစ္စဖြစ်လို့တခြားရွေးစရာလည်းမရှိပဲတရားစွဲနိုင်ဖို့စတင်စုံစမ်းရတာဖြစ်တယ်လို့နန်စီ ပလိုစီက MSNBC သတင်းဌာနနဲ့ဒီကနေ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောကြားသွားပါတယ်။အတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှကြားသာပေးနေတဲ့ကြားနာခဲ့ပါတယ်။အမျိုးသားထောက်လှမ်းရေးယာယီညွှန်မှုဂျိုးဆက်မကွာယာကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြတာမှာတော့တိုင်ကြားခဲ့တဲ့ကိစ္စကသမ္မတလုပ်ပိုင်ခွင့်နဲ့ဆိုင်နေတယ်လို့သူယုံကြည်တဲ့အတွက်လွှတ်တော်ကိုအတိမပေးတာဖြစ်တဲ့အကြောင်းပြောကြားသွားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အောက်လွှတ်တော်ဒီမိုကရက်အမတ်တွေရဲ့လှုပ်ရက်ကတိုင်းပြည်ကိုတိုက်ခါကြစေတယ်လို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ပြုမဲ့ဒုက္ခတွေအရေအတွက်ကို18,000ထိချော့ချလက်ခံဖို့အတွက်အင်ဂျီရောကအဆိုပြုလိုက်ပါတယ်။ဒီအရေအတွက်ဟာအမေရိကန်သမိုင်းမှာဒုက္ခတွေလက်ခံတဲ့အ ਨੇ ဆုံးပမာဏဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြားသာပေးနေမှာပြောပါတယ်။အဆိုပြုတဲ့အတိုင်းအတိဖြစ်မယ်ဆိုရင်တော့2020ခုနှစ်ဟာသမ္မတထရမ့်အစိုးရလက်ထက်ဒုက္ခတွေကိုတိတိကျကျရှော့ချလက်ခံတဲ့တတိယမြောက်နှစ်ဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံအနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးဝယ်ယူဖို့ဆန္ဒရှိတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုအသစ်တွေမတိုင်ခင်မှာနှစ်ဖက်စလုံးကအပြုသဘောဆောင်တဲ့လက္ခဏာတွေပြသနေတယ်လို့လည်းသူကပြောပါတယ်။နှစ်ဖက်စလုံးအနေနဲ့တစ်ဖက်နဲ့တစ်ဖက်ထိခိုက်စေမဲ့ပြောဆိုမှုတွေလောက်ရတွေကိုရှော့ချပြီးပို့ပြီးတော့အပြုသဘောဆောင်တဲ့လှုပ်ဆောင်ချက်တွေအတိုင်းလုပ်နိုင်ဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ဟီကနယူးယောက်မှာကျင်းပနေတဲ့ဒီကုလသမဂ္ဂထွေထွေညီလာခံမှာဒေဗတ်မှာသတင်းတောက်တွေကိုပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံကဇူလိုင်လရဲဖမ်းဆီးထားတဲ့ဒီ British Atlantic ရေနံတင်သင်္ဘောဟာအခုတော့အီရန်နိုင်ငံဘန်ဒါအာဘတ်ဆိတ်ကန်ကနေပြီးတော့ထွက်ခွာသွားပြီဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမျက်မုံကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.